မလေးရှားရောက်မြန်မာအလုပ်သမားတွေကြုံနေရတဲ့အခက်အခဲပြဿနာတွေကိုအချိန်နဲ့တပြေးညီကူညီဖြေရှင်းပေးရေးမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကမြန်မာတမတ်ကြီးနဲ့ဒီစစ်တမ်းမှုတို့ဥဆောင်ပြီးတော့မလေးရှားရောက်မြန်မာလူမှုအဖွဲ့အစည်း50ကျော်ပူးပေါင်းပါဝင်တဲ့မြန်မာနိုင်ငံသားများကာကွယ်စောင့်ရှောက်ရေးအဖွဲ့စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြမှာပါရှင်။
မလေးရှားနိုင်ငံကိုတွားရောက်အလုပ်လုပ်ကိုင်းနေကြတဲ့မြန်မာလူသမားတွေရဲ့အခက်အခဲပြဿနာတွေကိုကူညီဖြေရှင်းပေးနိုင်ဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကမြန်မာတန်အမတ်ကြီးဒုအတမတ်ကြီးစစ်တမ်းမှုနဲ့အတွင်းဝင်လူဦးဆောင်တဲ့မြန်မာနိုင်ငံသားများကူညီစောင့်ရှောက်ရေးအဖွဲ့ကိုဒီသတင်းပတ်ထဲမှာပဲယာယီဖွဲ့စည်းလိုက်ပါတယ်။ဒီဖွဲ့ထဲမှာမလေးရှားနိုင်ငံရောက်မြန်မာလူမှုအဖွဲ့အစည်း50ကျော်ပူးပေါင်းပါဝင်ပြီးကွာလာလမ်ပူ၊ပီနန်၊မလေးနယ်စပ်၊ဂျိုဟိုခရိုင်တွေမှာစုံကြီး3စုံခွဲပြီးကူညီဆောင်ရွက်သွားမှာဖြစ်တယ်လို့ကွာလာလမ်ပူတာဝန်ခံဖြစ်ဆောင်ရွက်မဲ့ကပုံးနာရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးစံဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်။ဒါကကအနေနဲ့ကတော့ကျွန်တော်တို့ဒီသံမကြီးဒုတိယသံမကြီးနဲ့ဒီစစ်သံပူကနေရောပုံပါတယ်။ဥက္ကဋ္ဌရောကနေပြီးတော့အတင်းဝင်တည်ဦးတင်ဝင်အောင်လည်းအလုံးသမားရဲ့အတန်းရရှိလို့ပေါင်းပါတယ်အဖွဲ့ဝင်အနေနဲ့ကတော့ကျွန်တော်ဇုံ3စုံလောလောဆယ်ဖွဲ့ထားပါတယ်ဇုံ3စုံမှာဆိုရင်ကွာလာလမ်ပူးဇုံရယ်ပီနန်းဇုံရယ်ဂျိုဟိုဘာဒူမြို့ပေါ်စင်ကာပူနယ်စပ်မှာရှိတဲ့ဇုံ3စုံဇုံ3စုံဖွဲ့ထားပြီးတစ်ထောက်ခါမရရှိတဲ့လူ3ယောက်ကိုတို့ရွေးချယ်ပြီးခေါင်းဆောင်အနေနဲ့တင်ထားပါတယ်ဟုတ်တယ်နောက်ကကွာလာလမ်ပူးကကျွန်တော်ဦးဆောင်ပါမယ်ခင်ဗျာထိုင်းနယ်စပ်ပဲကျွန်တော်တို့ပီနန်းဘက်မှာဆိုရင်ဒါနကုဒလနာရေးကူညီမှုအသင်းကဦးဆောင်ပါကျွန်တော်တို့ဂျိုဟိုဘာဒူမြို့ပဲစင်ကာပူနယ်စပ်ဘက်မှာဆိုရင်တော့အာတော့ကချမရေးဖောင်ဒေးရှင်းအဥဆောင်ပါမယ်ခင်ဗျာ
မလေးရှားရောက်မြန်မာလူသမားတွေကြုံတွေ့နေရတဲ့ကျန်းမာရေးထိခိုက်ဒဏ်ရာရတာမတော်တဆထိခိုက်သေးဆုံးမှုအသက်ခံရမှုစတဲ့နာရီတွေအလုံးလုံးခွင့်ဆိုင်ရာလက်မှတ်အထောက်အထားမခိုင်လုံလို့အချုပ်ထောင်နဲ့ထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးထိန်းသိမ်းခံရတဲ့အချိန်ကြုံနေရတဲ့အခက်အခဲတွေနဲ့အမိနိုင်ငံကိုပြန်ခွင့်ရရေးစတဲ့အခက်အခဲတွေကိုမြန်မာတန်ရုံးရဲ့တာဝန်ခံမှုနဲ့ထိထိရောက်ရောက်ထဲထဲဝုံဝုံဖြည့်ရှင်းပေးနိုင်တော့မှာဖြစ်တယ်လို့ပြည်နယ်တာဝန်ခံဌာနကုသလမြန်မာအဖွဲ့ရဲ့ဥက္ကဋ္ဌဦးရဲမင်းထွန်းကလည်းပြောပါတယ်
ဒီလိုပူပေါင်းတဲ့အတွက်ပေါ့နော်တာယုံနေနေကျွန်တော်တို့နောက်ပိုင်း supporting လုပ်ပေးတဲ့အတွက်အရေးအကောင်းမှန်ပါတယ်။ကောင်းမှုလေဆိုတာကျွန်တော်တို့ကအရင်တော့ဒီ yes ခန်းဝင်တာတို့ immigration ရုံးနေဝင်တာခါကြတော့ကျွန်တော်တို့အသင်းရဲ့ကတ်နဲ့ပဲကျွန်တော်တို့ဝင်ရတာပေါ့ကျွန်တော် ID နဲ့ပဲပေါ့။တိတ်ပြီးတော့ power မထိရောက်ဘူးပေါ့ပြောရရင်တော့လေးစားမှုစိတ်မခံရဘူးပေါ့နော်။အခုလိုမျိုးဒီတာယုံနေနေ authority ပေးပြီးတော့ပေးလို့မယ်ရဲရဲနဲ့လည်းပေးတွေ့တဲ့ခါကြတော့သူတို့ရဲ့ဆက်ဆံမှုဘိုင်းမှာလည်းကျွန်တော်တို့ကြောင်းလဲသွားတယ်။ပြောရရင်တော့နောက်ကနေအင်အားတစ်ခုရှိတယ်လို့ပေါ့ခံစားရတာပေါ့ကျွန်တော်တို့နေတယ်နော်။နောက်ပြီးတော့ဝင်ရထွက်တာလည်းလွယ်ကူတယ်နောက်ပြီးတော့နေမီကရဲတွေနဲ့လည်းကျွန်တော်တို့ကအခု contact တွေမနေ့ကသူတို့ကျွန်တော်တို့ကလေးတွေတွေ့ဖို့လိုက်လို့ရင်းတယ်တခါလဲကျွန်တော် app ပေးတဲ့ခါကျတော့နေမီကရဲတွေကလည်းကျွန်တော်တို့အတိအကျပြုတဲ့ခါကျတော့နောက်ပိုင်းလောက်တဲ့သူတို့ case တစ်ခုခုမြန်မာပြည်သားတရားရောက်တစ်ခုခုဖြစ်ပြီဆိုတော့လည်းသူတို့ကကျွန်တော်တို့ဆက်တင်ကြောင်းကြမယ်အကြောင်းကြားချက်မှာကျွန်တော်တို့ကဝင်ပြီးတော့သူနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတော့ပို့ပြီးတော့အလုပ်သမားကြီးကိုကျွန်တော်ထိထိရောက်ကူညီနိုင်တာပေါ့နော်ပို့ပြီးတော့လည်းမြန်ဆန်အောင်လုပ်ဆောင်လို့ရတာပေါ့
အရင်တုန်းကတော့မြန်မာအစိုးရတန်ရုံဘက်ကအချိန်နဲ့တပြေးညီဖြည့်ရှင်းနိုင်မှုပူးပေါင်းဆောင်ရွက်မှုအားနည်းခဲ့ပေမဲ့လို့အခုလိုမျိုးအစိုးရတဲ့လက်ထက်မှာတန်ရုံဘက်ကအလုံသမားရေးဆောင်ရွက်နေသူတွေနဲ့အတူလက်တွဲဆောင်ရွက်လာတဲ့အတွက်ပို့ပြီးတော့မှအဆင်ပြေချုံးမွေလာတယ်လို့လဲကွာလာလမ်ပူတာဝန်ခံဦးစံဝင်းကပြောပါတယ
်အခုအစိုးရတဲ့မှာရုံဘက်ရဲ့ဒီဖြစ်နေပြီဆိုတော့ပြောတာနဲ့ချက်တင်ဒူဝါဒီစကြဝဠာစာတွေထုတ်ပေးတဲ့သူတို့ကိုယ်တိုင်လည်းလိုင်းလံကြည့်ရှုဦးတယ်ဟောဒီနာအေးဒီကိုအဲ့တော့ကျွန်တော်တို့တောင်းလဲမှုတွေဖြစ်ပါတယ်အခုတော့ဖွဲ့စည်းလိုက်တဲ့အခါမှာတာမတ်ကအမှုအနေနဲ့ဒီမလေးရှားဒီရဲတို့ဒီလာဝကတို့စေယုံစေကန်တို့အချိန်မီဝင်ရောက်ပြီးဒီကူညီပေးနိုင်မှုအတွက်တရားစာရန်တွေကိုထုတ်ပေးကြမယ်လိုအပ်တဲ့နေရာမှာဆိုရင်သူတို့နဲ့နှီးဆိုင်ရင်ချက်ချင်းအချိန်တိုင်းတွေကိုရောင်းအောင်လာပြီးတာယုံအနေနဲ့လည်းကူညီဆောင်ရွက်မယ်ဆိုတော့ပြောထားပါတယ
်မလေးရှားနိုင်ငံကိုနိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်လာရောက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်လည်းအလုသမားတွေဘက်ကသူတို့ကြုံတွေ့ရင်ဆိုင်နေရတဲ့အလုသမားရဲ့အခက်အခဲတွေကိုတော်ဆန်းစုကြည်ဘက်ကကူညီဖြေရှင်းပေးနိုင်မယ်လို့လည်းယုံကြည်မျှော်လင့်ကြကြောင်းအလို့သမားကြီးလှုပ်ရှားသူတွေကပြောပါတယ်အခုဆိုရင်တော့မလေးရှားနိုင်ငံမှာအကြောင်းမျိုးမျိုးနဲ့လာရောက်အလို့လုပ်ကိုင်နေသူပေါင်းကတိမ့်ချီရှိနေပြီးမလေးရှားနိုင်ငံတွင်ကလူဝင်မှုထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာတွေကထောင်ချီရှိနေတယ်လို့လည်းသိရပါတယ်အခုဆိုရင်တော့ထိန်းသိမ်းရေးစခန်းနဲ့ဒုက္ခရောက်နေတဲ့မြန်မာတွေနေရရင်အမြန်ဆုံးပြန်နိုင်ရေးမြန်မာတရုံးနဲ့အလှူရှင်တွေလူမှုအဖွဲ့အစည်းတွေပူးပေါင်းပြီးလဲဆောင်ရွက်နေခြင်းဖြစ်ပါတယ်ရှင်